အင်္ဂါနေ့မနေ့ပိုင်းကမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုလှေနဲ့ထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်အနည်းဆုံး၄ဦးဘင်္ဂလားဒေ့ရှ်တောင်ပိုင်းကမ်းခြေနားအရောက်လှေမောက်တဲ့အတွက်သေဆုံးခဲ့တယ်လို့ UNHCR အဖွဲ့ကပြောပါရယ်။နောက်တနေ့မှာလည်းလှေနဲ့ထွက်ပြေးလာကြတဲ့မိသားစုတွေတဲကကလေးငယ်၃ဦးရေနှစ်သေဆုံးခဲ့ရပါတယ်။ဂျနီဗာကနေ VOA သတင်းတောက် Lisa Shaline သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကဆက်ပြီးပြောပြမှာပါရှင
်။ရခိုင်ပြည်နယ်မောင်တော်ခရိုင်တောင်ပိုင်းဂိုးစုံတရားကနေမနက်ခင်း2နာရီလောက်ကထွက်လာတဲ့ငါးဖမ်းလှေထဲမှာအမျိုးသားအမျိုးသမီးတွေနဲ့ကလေးငယ်တွေပါပါတဲ့မိသားစု6ဆုကလူပေါင်း42ယောက်လိုက်ပါလာတာဖြစ်ပြီးအဲ့ဒီလှေဟာဘင်္ဂလားဒေ့ရှ်ကမ်းခြေနားကတ်ချိန်မနက်8နာရီခွဲလောက်မှာလှိုင်းကတိတ်ကြီးနေတာမို့လှေမှောက်သွားတာဖြစ်ကြောင်း UNHCR ပြောခွင့်ရဘာဘာဘလော့ချ်ကပြောပါတယ
် The boat was hit by large waves and eventually capsized trapping people underneath.Several were injured when they hit the engine. A 15-year-old boy died on the spot.
ပြည်မာတဲ့လိုင်းနေရဲ့တန်ကြောင့်လေကမှောက်သွားပြီးတော့လေအောက်မှာလူတွေပိတ်မိကုန်တာပါ။တော်တော်များများကလေအင်ဂျင်နဲ့ခိုက်မိပြီးတော့ဒဏ်ရာရကုန်ပါတယ်။အသက်15နှစ်သားလေးတယောက်ကတော့နေရာတွင်ပွဲချင်းပြီးသေဆုံးသွားပါတယ်။ဒဏ်ရာရသူ22ယောက်ကိုတော့ဆေးရုံတွေ NGO တွေကဖွင့်ထားတဲ့ဆေးကမ်းနေစီကိုအမြန်ပို့ပေးပါတယ်။ဒါပေမဲ့လမ်းမတင်ဆုံးသွားသူက3ယောက်ရှိနေပါတယ်။
ကျန်း19ယောက်ကိုတော့ကုတူပါလုံစခန်းသားမှာရှိတဲ့ UNHCR ရဲ့ဒုက္ခသည်ယာယီလက်ခံစခန်းကိုခေါ်သွားတယ်လို့လဲဘလော့ချ်ကပြောပါတယ်။အခင်ဖြစ်ပေါ်ရနေရာကိုအဲ့ဒီမှာရှိနေတဲ့ကုလသမဂ္ဂကဲဆဲကူညီလုပ်သားတွေနဲ့သူတို့နဲ့အတူလက်တွဲလှုပ်ဆောင်နေသူတွေချက်ချင်းသွားရောက်ပြီးအသက်ရှင်ကျန်းရသူတွေအတွက်ဆေးအကူအညီအစားအစာနဲ့ဆောင်တွေနဲ့အဝတ်အစားတွေကိုပေးရခဲ့တယ်လို့လဲပြောပါတယ်။သူတို့ကိုသူတို့ရဲ့မိသားစုတွေနဲ့အတူရှိနေအောင်လဲဂရုတစိုက်လှုပ်ဆောင်ပေးနေကြောင်းပြောပါတယ်။နောက်တနေ့ဖြစ်တဲ့ Technap မှာလဲလှေနဲ့ထွက်ပြေးလာကြတဲ့မိသားစုတွေတဲ့ကကလေးငယ်၃ဦးဟာဘင်္ဂလားဒေ့ရှ်ကမ်းခြေကိုအရောက်လှေပေါ်ကနေကမ်းပေါ်ကိုသွားသူတို့မိခင်တွေရဲ့လက်ထဲကနေပဲပြုတ်ကျပြီးရင်းနှစ်သေဆုံးခဲ့ရပါတယ်။ဩဂုတ်လ25ရက်နေ့ကစပြီးရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုလူအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ကြတဲ့နောက်ပိုင်းကောက်ဆက်ဘဇားကိုရောက်လာတဲ့ဒုက္ခသည်က6,000ကျော်နေပြီလို့ IOM ရွှေပြောင်းအခြေချသူများဆိုင်ရာနိုင်ငံတကာအဖွဲ့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကယာယီဒုက္ခသည်စခန်းတွေကိုရောက်လာသူတွေနေတိုင်းလူလူဆက်ရှိနေစေဖြစ်ပေမဲ့အခုနောက်ထပ်လူသစ်လာရောက်မှုကတော့နည်းနည်းကျဲလာတဲ့ပုံပေါ်နေတယ်လို့ IOM အဖွဲ့ပြောခွင့်ရ Joel Milman ကပြောပါတယ်။
The settlements are dangerously congested and overcrowded and the pressure on sources of clean drinking water and basic sanitation are enormous.
စခန်းတွေဟာအန္တရာယ်ဖြစ်လာအောင်ကြံ့ညပ်ပြီးလူတွေပြည့်စံနေတာပါ။တောက်ရည်တန်ရဖို့နဲ့တကူရည်တန်ရှင်းရေးအတွက်အခြေခံလိုအပ်ချက်တွေရဖို့ကလည်းအတော့ကိုအဆင်မပြေဖြစ်နေပါတယ်။ရင်းနဲ့စားနပ်ရိက္ခာမရှိဘဲရက်အတော်ကြာလာချိန်မှာစခန်းတွေကိုရောက်လာတဲ့ဒုက္ခသည်တွေအတွက်တော့ရင်ငတ်တဲ့တန်နဲ့ပင်ပန်းနွမ်းနယ်နေကြပြီးဖျားနာသူလည်းအများအပြားရှိနေပါတယ်။
ဖြစ်တယ်လို့ဆောက်ထားတဲ့စခန်းတွေအားလုံးမှာနေနေကြတဲ့ဒုက္ခသည်တွေကာယောဂအန္တရာယ်မကျရအောင်ကာကွယ်နိုင်ဖို့အတွက်တောက်သုံးရေတကူရေတန်ရှင်းရေးနဲ့ကျန်းမာရေးဆိုင်ရာတွေမှာအရေးတကြီးလိုအပ်နေတယ်လို့လဲမဲလ်မန်ကပြောပါတယ်။